ဖိလစ်ပိုင်နိုင်ငံမနီလာမြို့ကသမ္မတအိန္ဒိုနီးရှားမှာတထောင်လောက်လူတထောင်လောက်ရှိတဲ့ဆန္ဒပြသူတွေကသမ္မတရိုဂီကိုဒူတာတေတက်လာပြီးပထမရပ်ပေါင်း100အတွင်းမှာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။သမ္မတဒူတာတေအနေနဲ့အခုချိန်ထိပေးထားတဲ့ကတိတွေအတိုင်းတည်နေပြီးတော့အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေအားလုံးဖယ်ရှားရေးစစ်ရေးပူ ပြန် လဲ ထား ရှိဖို့ ကြိုးပမ်း မှု ကို လဲ ဆန္ဒ ပြ သူ တွေ က ကြိုးဆို ခဲ့ ကြ ပါတယ် လက်ဝဲ ရိတ် နိုင်ငံ ရေး သမား တအုပ် ဖြစ် သူ့ ကို သူ ပြောဆို ပြီး တော့ ဇွန်လ မှာ တာဝန် စ ယူ ခဲ့ တဲ့ သမ္မတ ဒူတာတေ က မဟာမိတ် ဟောင်း အမေရိကန် ပြည်ထောင် စု နဲ့ ဆက်ဆံ ရေး ဟာ မလွယ် ကူလ ဘူး လို့ ပြောဆို ခဲ့ ပါတယ် ဖိလစ်ပိုင် သမ္မတ ဒူတာတေ က တိုင်းပြည် ရဲ့ နိုင်ငံ ခြား ရေး မူဝါဒ တွေ ကို ပြောင်း လဲ လှုပ်ဆောင် တဲ့ အနေ နဲ့ အမေရိကန် နဲ့ လမ်းခွဲ ပြီး စစ်ခက်က အမေရိကန် ရဲ့ ရန်သူ တွေ ဖြစ် ခဲ့ တဲ့ တရုတ် နဲ့ ရုရှား နိုင်ငံ တို့ ဘက် ကို ပြောင်း လဲ ချဉ်းကပ် လာ နေ တာ ဖြစ် ပါတယ်